ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဖြတ်တောက်ထားတာကိုရက်ဆိုင်ပြီးတော့အ мян ဆုံးပြန်သုံးခွင့်ပေးဖို့ပြည်နယ်အစိုးရကလည်းတဆင့်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အကြောင်းအရေးကြီးအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာသတင်းအမှောင်ချထားမယ်ဆိုရင်လူခွင့်ချိုးဖောက်မှုတွေပိုးပြီးတော့ဆိုးလာနိုင်တဲ့အတွက်အခုလိုအရေးကြီးအဆိုတင်သွင်းရတာလို့အဆိုတင်သွင်းသူမင်းပြမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမှုစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှိမြို့နယ်နဲ့ချင်းပြည်နယ်ကပလဝမြို့နယ်တွေမှာနေမီအေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးဒီလ21ရက်နေ့ကအင်တာနက်လိုင်းတွေကိုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖျက်တောက်ထားတာပါဒီလိုဖျက်တောက်ထားတာကိုအ мян ဆုံးပြန်ဖွင့်ပေးရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှာဒီကနေ့ရေးကြီးအစိုးတင်သွင်းခဲ့ပါတယ်ဒီအရေးကြီးအဆိုတင်သွင်းရတဲ့အဓိကစိုးရိမ်ချက်ကိုအဆိုတင်သွင်းသူမင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလာသိန်းအောင်ကအခုလိုပြောပါတယ်
။ဖြစ်ဖြစ်နေတဲ့ဒေသတွေမှာမတရားညှပ်နှိမ့်မှုတွေ၊လူခွင့်ရေးရှုဖောက်မှုတွေ၊အကြမ်းဖက်နှိမ့်မှုတွေ၊ဟိုတန်တရားနဲ့ဖက်စစ်ချုံတဲ့မှုတွေထပ်ပြီးဒီထက်မကဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်တဲ့အတွက်ကြောင့်အချိန်မီကောက်ွယ်ကူစားနိုင်အောင်တဲ့ကျွန်တော်တို့ကလွှတ်တော်ကနေပြီးတော့အဆိုတန်ပြီးတောင်းဆိုလိုက်ရတာဖြစ်ပါတယ်။တကယ်လို့များဒီကိစ္စကိုတရားမောင်ချလိုက်မယ်ဆိုရင်ဒီနေ့တော့ဖြစ်ဖြစ်နေတဲ့အခြေအနေတွေဟာဒီထက်မကစိုးရိမ်တာတွေကိုကျွန်တော်တို့ဘာတစ်ခုမှအချက်လဲရတော့မှမောက်တဲ့အတွက်ကြောင့်အစိုးရကိုဒီအင်တာနက်လိုင်းတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့တော်တော်ကြိုးရှင်ပါတယ
်အင်တာနက်လိုင်းတွေကိုဖြတ်တောက်ထားတဲ့အတွက် wave money လို့ငွေလွှဲစနစ်တွေရုံးလုပ်ငန်းတွေပြည်ပမှာတွားရောက်အလုပ်လုပ်ကင်သူတွေနဲ့မိသားစုဆက်သွယ်တဲ့ကိစ္စတွေမှာအခက်အခဲဖြစ်ရတာကြောင့်လို့လည်းပြောပါတယ်အရေးကြီးအဆိုကိုလာမယ့်26ရက်နေ့လွှတ်တော်အစည်းအဝေးမှာဆက်လက်ဆွေးနွေးဖို့ရှိကြောင်းလည်းဦးလှသိန်းအောင်ကအခုလိုဆက်ပြောပါတယ
်လွှတ်တော်ကဒီနေ့ကျွန်တော်တန်တဲ့ဆိုကိုဘူးဒီဆောင်ကပြည်နယ်လွှတ်တော်ကိုဆက်လက်ဦးထောက်အသေးကထောက်ခံပြီးတော့မနေ့ပြန်ဆွေးနွေးမယ့်သူအမည်တရားကိုတောင်းထားတယ်တပတ်ချာမှာကျွန်တော်တို့26ရက်နေ့ပေါ့26ရက်နေ့မှာလွှတ်တော်မှာဆွေးနွေးပြီးတော့လွှတ်တော်ရဲ့ supporter ကိုရောက်ယူမှာဖြစ်ပါတယ
်လူခွင့်ရေးသတင်းအချက်လက်တွေရယူစုဆောင်းနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအတွင်ရင်းမှုကိုစောစောထုံးကတော့သူတွေ့ကြုံရတဲ့အခက်အခဲကိုအခုလိုပြောပါတယ
်ကျွန်တော်တို့ကဒီစိပိဒုက္ခတွေရဲ့အရေးအတွေ့ရဲ့နောက်ပြီးတော့သူတို့လက်ရှိကြုံနေရတဲ့အခက်အခဲတွေရဲ့သူတို့လိုချင်တွေကိုကျွန်တော်တို့ကဒီအထောက်အထားတစ်ခုအနေနဲ့တော့လကောင်းပေါ့နော်နောက်မတဲ့တစ်ခုနေတော့လကောင်းကျွန်တော်တို့ကဒီတက်ဖို့မတဲ့တွေဗီဒီယိုမတဲ့တွေယူရတယ်ဒီအဲ့ဒါတွေကိုကျွန်တော်တို့ကဒီ internet ပို့သုံးပြီးတော့မှဒီတနေ့ပြဖို့ရှိတဲ့လုပ်တာပေါ့နော်ဆိုတော့ဒါတွေကအခုတော့လုံးလုံးမရတော့ဘူးပေါ့အဲ့တော့ဒီမြေပြင်မှာရှိတဲ့တည်င်းအရှင်တွေကိုဟိုခိုင်လုံတဲ့အနေနဲ့အထောက်အပံ့ပြဖို့အတွက်ကမရတော့ဘူးပေါ့ကျွန်တော်တို့ဒီမှာလည်းအထောက်အပံ့တွေရှိတာပေါ့နော
်မောင်တော်မျိုးကစီးပွားရေးသမားတူဦးကတော့ဘဏ်လုပ်ငန်းတွေမှာဖုန်းလိုင်းကတဆင့် Facebook ကိုအသုံးပြုဆောင်ရွက်ရတာကြောင့်ကြံ့ကြာတာတွေရှိကြောင်းပြောပါတယ်အရင
်ကတော့ဒီနေ့နဲ့ဘာညာရှိလို့ရတယ်ဆိုတော့တော်မြင်တာပေါ့အခုကဟိုအနေဖုန်းနဲ့ဆိုတော့တိတ်တော့မမြင်တော့ဘူးလေ။ပို့ကူတွေနဲ့ပို့ကူတွေနဲ့ personal policy လောက်ကလည်းလုပ်ဘူး။ဒီကဒီကလန်းလာပြီဆိုတော့ဒီလိုငင်းငယ်လေးတွေခက်ခဲရှိတာပေါ့
။မောင်းတော်မျိုးနဲ့ခရိုင်အုတ်ချုပ်ရင်မှုဥဆိုးအောင်ကတော့ရုံးလုပ်ငန်းတွေဆောင်ရွက်ရမှာလောလောဆယ်အခက်အခဲမရှိသေးကြောင်းပြောပါတယ
်။လက်တော့မှာတော့ဘာမှအခက်အခဲမရှိပါဘူး။ဟိုကအနာနဲ့တော့မရတာပဲရှိဘူး။ကျွန်တော်တို့ကတော့ရုံးပိုင်းဆိုင်ရာတော့ first ဖုန်းနဲ့လို့ရတာပါလေ။
အစိုးရကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၉ခုမှာအင်တာနက်လိုင်းတွေယာယီပိတ်ပင်ထားတဲ့အပေါ် digital အခွင့်အရေးဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ရက်ပက်အဖွဲ့အစည်းတွေကပြည်သူတွေကိုကြိုတင်အသိမပေးဘဲဒီလိုဖျက်တောက်တာဟာလူခွင့်ချိုးဖောက်တာဖြစ်ပြီးမြန်မာနိုင်ငံကအင်တာနက်အသုံးပြုသူတန်ပေါင်းများစွာအတွက်စိုးရိမ်စရာဖြစ်ရကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်